မြန်မာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေကိုငြိမ်းငြိမ်းချမ်းချမ်းကျင်းပပြီးစီးသွားပေမဲ့မတမာမှုတွေမှများတမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အငင်းပွားမှုတွေတိုင်တန်းမှုတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမေခါပါ။ဒီလနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမတမာမှုတွေမှများတမှုတွေရှိနေတယ်ဆိုပြီးအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့အပါအဝင်နိုင်ငံရေးပါတီအချို့ကအငင်းပွားတာတိုင်တန်းလာတွေရှိနေတာပါ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ရွေးကောက်ပွဲဆိုင်ရာအငင်းပွားစရာတွေနဲ့ပတ်သက်လို့အချက်လက်တွေစုဆောင်းနေတယ်လို့ပြောပါတယ်
မရှိဘူးဆိုရင်ကျွန်တော်တို့50လောက်တော့ရှိလိမ့်မယ်ကျွန်တော်တို့ဒီရွေးကောက်ပွဲပြင်မှုဆိုင်ရာပေါ့ဟိုခုနေတော့မဟုတ်ဘူးเนาะတရားမဲ့ပြုကျင့်မှုတော့မဟုတ်ဘူးတရားမဲ့ပြုကျင့်မှုကတော့ဒီကနေမှာပါကျွန်တော်တို့တွေ့တဲ့လောက်ကတော့ကျွန်တော်တို့ဘက်ကတိုင်ကြတာကတော့2015ဖြစ်တော့နည်းနည်းလေးတော့ပုံနိုင်ပါတယ်
မန်လေးတိုင်းဒေသကြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးကျော်ဆန်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမှများတာတဲ့လုပ်ရက်တွေကြကြပြန့်ပြန့်ရှိခဲ့တာကြောင့်တာဝန်ရှိသူတွေကိုတိုင်ကြားဖို့အထောက်အထားတွေအချက်လက်တွေစုဆောင်းနေတယ်လို့ပြောဆိုထားပါတယ်
။တန်ခွက်လောကတိုင်ကြားလာပေါင်း228ခုကိုစားလာမဲပေးခြင်းဆိုတဲ့ယတနာကျွန်တော်နေရာတော်တော်များများမှာတွေ့ရပါတယ်တိုင်ကြခဲ့ပါလေတန်ကွက်ပြပါနောက်တစ်ခုကတော့လူတူကြီးနှစ်ခါမဲပေးခြင်းဆိုတဲ့အိစာဖြစ်ဒါဒီလဲတူတင်မဲပေးတဲ့29အော်တိုဘာ29ရက်နေ့နိုဝင်ဘာ9ရက်နေ့ဆိုတဲ့တူတင်မဲပေးတဲ့ရက်ရှိတာချင်းတူတင်မဲပေးပြီးကြောင်းလက်တမ်းမဆွတ်ခြင်းဒီပြဿနာတွေကနေပြောတာလူတူကြီးနှစ်ခါမဲပေးနိုင်တယ်ဆိုတဲ့အနေချက်ဖြစ်ပြီးတော့တူရီနာကာလာမဲပေးတဲ့ဖြစ်စဉ်တွေကျွန်တော်တို့တွေ့ရပါတယ်ရက်စကမှာမူဖွင့်ခဲ့ရပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အတိုက်ခံ USDP ပါတီကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုပေါင်း950ကျော်ရှိနေပြီးရဲစခန်းကိုဓာတ်ရိုက်တိုင်ကြားတဲ့အမှုပေါင်းက80ကျော်ရှိတယ်လို့နိုင်ငံရေးအတိုင်းဝန်ကပြောဆိုထားပါတယ်တိုင်းရင်းသားမဲဆန္ဒနယ်မြေတချို့မှာတော့ရွေးကောက်ပွဲကာလမမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတိုင်တန်းတာတွေလည်းရှိနေပါတယ်SNLD ပါတီရဲ့တွဲဘက်အတွင်ရင်မှု1စိုင်းကျော်ညွန့်ကတော့မဲမတမာတဲ့လုပ်ရက်တွေကြုံခဲ့ရတဲ့အတွက်တိုင်ကြားဖို့ပြင်ဆင်နေတယ်လို့ VOA ကပြောပါတယ
်။ဟုတ်မိုင်းတုံနဲ့မိုင်းဆက်မှာကတော့လည်းမိုင်းတုံမှာလူပေါင်း19,000တော့ရှိတယ်ဗျ။19,000က document မရှိဘူး။ဘာလို့လဲရှိဘူး။နိုင်ငံတော်ဟုတ်ပြီကတက်တယ်ကဘာလည်းမမှမရှိဘူး။အဲမင်းစင်းနေတာတော့ကျွန်တော်တို့ရုပ်ပေါ်မကျင်းမရှိနေတာလို့တယ်။အဲဒီကိစ္စပြောတယ်မောင်းမင်းဘူး။သမားတွေ19,000ကျော်ရှိရတယ်။ဒီအဲ့မဲဆင်းနေရလဲစစ်တို့လည်းမရဘူး။ကျွန်တော်တို့မဲပေးနေတဲ့ခါတိုင်းမဲဆင်းနေတဲ့ရွာတွေတောင်မှပဲချူတင်မဲနဲ့တုံ့လိုက်ချူတင်မဲပေးကြတယ်ဟောဗျာ။အဲ့မှာကျွန်တော်တို့မဲတာမှာတမင်းမဲပဲရတဲ့ဟာတွေရှိတယ်ဆိုတော့ဒါတော်တော်ဟိုစဉ်းစားကြည့်ကိစ္စဖြစ်တယ်ဗောဗျာ
။ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အငင်းပွားမှုတွေနဲ့တိုင်ကြားမှုတွေကအရင်ရွေးကောက်ပွဲတွေထက်ပိုများနိုင်တယ်လို့လဲနီယူးမြန်မာဖောင်ဒေးရှင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဒေါ်မြအနန္ဒာသိန်းကဗီဒီယိုကိုပြောပြပါဗျ။
ဒီကောက်ပွဲအချို့ကလာနေဒီထိဆိုရင်ကျွန်တော်တို့ဟာ455ခုပေါ့နော်အဲ့မှာဘေးအကြောင်းအရာတွေများလဲဆိုတော့ဥမာဒီတရားမဲ့ပြစ်ချင်းမှုလိုဟာမျိုးက900ခန်းတော့ရှိရယ်ပေါ့နော်ဒီမဲမတက်မှဘူးပေါ့ဒါမှမဟုတ်ရင်မဲနဲ့ပတ်သက်လို့ဒီလိုလွှမ်းမိုးမှုတွေရှိရယ်ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့ကဒီ200ခန်းတော့ရှိရယ်ဒါကတော့အဲ့လိုဒီဟိုဟာဒီကမ်ပိန်းလုပ်တဲ့အခါမှာဒီအချင်းချင်းဒီစော်ကားရန်ဆရာပါနဲ့အဲ့လိုမျိုးကတော့800ခန်းတော့ရှိရယ်ပေါ့နော်အဲ့လိုမျိုးလေးရာခိုင်နှုန်းလေးတွေနဲ့တော့ရှိတော့ရှိတယ်ဆီမှာမဲနဲ့ပတ်သက်ရင်တော့20ရာခိုင်နှုန်းတော့ရှိတယ်ပေါ့ဒါတော့ကျမတို့ဟိုဟာ observer တွေပို့ထားတဲ့ဒီ incident form တွေကိုပြန်ကြည့်ပါတော့နော်အရင်တစ်ကထက်တော့ပိုများလာတယ်လို့သူတို့ဟိုဟာပြောကြတယ
်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း9ပုံမှန် 399 မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအငင်းပွားမှုတွေကိုစစ်စစ်နိုင်ရေးအတွက်ရွေးကောက်ပွဲခုံအဖွဲ့တွေကိုဖွဲ့စည်းနိုင်တယ်လို့ဖော်ပြထားပါတယ်။ပုံမှန် 400 မှာတော့ရွေးကောက်ပွဲခုံအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အမိန့်တွေဟာအတိအသက်အတိဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။